တော်ရရှိများရှင်ဘာသာရေးနဲ့ပတ်သက်တဲ့စီရင်ခံစားတဲ့ကြောင်မှာကဘာကြီးဟာပို့ပြီးဘာသာတရားကန့်ဆိုင်လာတယ်လို့ပြောပါတယ်။ဒါပေမဲ့လည်းဘာသာရေးလိုလက်ခွင့်ကိုကဘာနေရာတချို့မှာချိုးဖောက်နေစေပဲဖြစ်တယ်လို့စီဝါရေးအခြေအနေတောင့်တင်းမတင်းဆိုတာအများကြီးဆက်ဆက်မှုရှိတယ်လို့စီရင်ခံစားရေးသားထားတဲ့ The Hanson Institute ကလေ့လာတွေ့ရှိခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် Ivana Kaha ဘလူမြန်းသတင်းပေးပို့ထားပါတယ်မဲ့ဧတနာကျော်ရှင
်။ဒီလိုပါပြုသူတွေတနာဌာနကလေးလာတွေ့ရှိတာကဖျားကိုယုံကြည်ပါတယ်လို့ပြောတဲ့သူကဘာအဝမ်းမှာပြီးခဲ့တဲ့9နှစ်အတွင်း900ခန့်တုံးတိုးလာတယ်လို့ဆိုပါတယ်စုတစေရခရီးယန်ဘာသာရေးပညာရှင်မိုက်ကယ်နိုဗက်ကခုလိုပြောပါတယ
် Religious liberty is thought of as the first of all liberties
ဘာသာရေးလွတ်လပ်ခွင့်ဟာလွတ်လပ်ခွင့်တွေအားလုံးနဲ့အခြေခံအကျဆုံးအရာပါအနက်ဆိုင်ဆုံးလည်းဖြစ်ပါတယ်ဟိုးအတွင်းထဲကလာတာပါအစိုးရတို့လူအတိုင်းဝိုင်းတို့လက်လက်မမီနိုင်တဲ့အရာပါလို့မစ္စတာနိုဗက်ကပြောသွားပါတယ်ဒီလိုပြောနေပေမဲ့ဝါရှင်တန်ခြေစိုက်လွတ်လပ်တဲ့ပညာရှင်အဖွဲ့အစည်းဖြစ်တဲ့ The Hanson Institute ကတော့နိုင်ငံပေါင်း100နိုင်ငံကိုသုတေသနပြုလုပ်ခဲ့တာမှာကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်ဆုံးယုံနေတယ်ဆိုတဲ့အချက်ကိုတွေးရှိခဲ့ရပါတယ်။ဒီစာမျက်နှာ950ပါကမ္ဘာနိုင်ငံများရဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာကို Paul Marshall ဆိုသူကဥဆောင်ပြုစုခဲ့ပါတယ
်။ If we want to classify the worst states or the most egregious persecutors in other waysthey tend to be either communist, nationalist, such as Burma or Eritrea.
ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အခြေအနေအဆိုးဆုံးကန်းကောင်အောင်ဖိနှိပ်မှုတွေလှုပ်ဆောင်တဲ့နိုင်ငံတွေလို့ပြောလိုက်ရင်ကွန်မြူနစ်နိုင်ငံတွေဖြစ်တဲ့မြောက်ကိုရီးယားတရုတ်အမျိုးသားရေးဝါဒီနိုင်ငံတွေဖြစ်တဲ့မြန်မာ Eritrea အစိုးရအစ္စလာမ်ဝါဒီနိုင်ငံတွေဖြစ်တဲ့ Iran နဲ့ Saudi Arabia တို့ဆိုတာတွေ့ရပါတယ်လို့ဒီအစီရင်ခံစာကိုဦးဆောင်ပြုစုခဲ့တဲ့ Mr. Marshall ပြောသွားတာဖြစ်ပါတယ်အရှိန်လေပိုင်းဒေတာဟာလည်းကမ္ဘာမှာဘာသာရေးလွတ်လပ်ခွင့်ကိုအပြည့်နိုင်ဆုံးဒေတာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီဒေတာတွေမှာတင်းကျပ်တဲ့ဘာသာရေးအယူကိုအတိအကျလိုက်နာမှုကြောင့်ပို့ပြီးတော့မှအခြေအနေဆိုးလာနေတယ်လို့လည်းပြောပါတယ်။တနည်းက2006ခုနှစ်မှာအမေရိကန်ပြည်အောင်စုကထုတ်ပြန်တဲ့စိုးရိမ်ကြရရှိတဲ့နိုင်ငံများစီးရင်မှာခရီးယန်နဲ့အစ္စလာမ်ဘာသာဝင်တွေပေါ်ဘာသာရေးလွတ်လပ်ခွင့်ကိုဆိုးဆိုးဝါးဝါချိုးဖောက်မှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့ပါတယ်။ဗြိတိန်နိုင်ငံအခြေစိုက် Christian Solidarity Worldwide ခရီးယန်ဖွဲ့ကြီးကလည်းမြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုမကြောက်ခဏဝေဖန်ပြောဆိုပါတယ်။အခုအစီရင်ခံစာမှာတော့ Estonia, Hungary, Ireland နဲ့ American ပြည်အောင်စုတို့ကိုဘာသာရေးလွတ်လပ်ခွင့်ကိုတံပိုးအထားဆုံးနိုင်ငံတွေဖြစ်နေဖော်ပြထားပါတယ်။ဒီလိုမျိုးအနောက်ဥရောပကကမ္ဘာမှာဘာသာရေးကိုယ်ခွယ်ခွင့်လွတ်လပ်ဆုံးဒေသဖြစ်နေသေးပေမဲ့အခုအခြေအနေကအရင်ကထက်ဆိုးလာတယ်လို့တွေးရှိခဲ့ကြပါတယ်။ဥရောပနိုင်ငံအများစုမှာဘာသာရေးလွတ်လပ်ခွင့်ကနိုင်ငံသားအခွင့်အရေးလွတ်လပ်ခွင့်တော့မကောင်းဘူးလို့ဆိုပါတယ်။ပြုကကျင်းပတဲ့ဘာသာရေးနဲ့ပြည်သူ့ဘဝဆွေးနွေးပွဲမှာ Brian Green ပြောတာက
Freedoms are a bundled commodity where one freedom exists
ဘာသာရေးလွတ်လပ်ခွင့်ဆိုတာအစုအတွဲနဲ့လာတာပါ။နိုင်ငံတစ်နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ရှိရင်နောက်ကတခြားဟာတွေအလိုလိုလိုက်ပါလာတာပဲလို့ဆိုပါတယ်။ဘာသာရေးလွတ်လပ်ခွင့်ဟာတခြားလူ့အခွင့်အရေးကိစ္စရပ်တွေနဲ့အများကြီးဆက်နွယ်နေပါတယ်။ဘာသာရေးလွတ်လပ်ခွင့်ကောင်းမွန်တဲ့နိုင်ငံတွေမှာလူမှုရေးပြည်ပခန့်နဲ့အတွေ့ရပြီးတော့ဒီမိုကရေစီနည်းကြနိုင်ငံဖြစ်နေတတ်ပြီးအချိန်နှိုးဝါတဲ့နိုင်ငံဖြစ်လာဖို့လေအလားအလာနေပါတယ်။ဒီ The Hanson Institute ရဲ့ကမ္ဘာနိုင်ငံများရဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာဟာဒီနှစ်ကုန်ပိုင်းတော့မှထွက်လာမှာဖြစ်ပါရဲ့ရှင်။